ချင်းပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုစုံစမ်းစစ်ဆေးစရာတွေရှိလို့အခုချိန်ထိဖမ်းဆီးထားဆဲဖြစ်တယ်လို့အေအေရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။ဥဝေတင်နဲ့အတူဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးတာမှာအိန္ဒိယအစိုးရဘက်ကကြောင်းဝင်ညှိနှိုင်းခဲ့တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပေမဲ့သူ့ကိုလွှတ်ခဲ့တာမှာဘယ်ဖြစ်အားကြောင့်မှမဟုတ်ဘူးလို့အေအေပြောခွင့်ရကပြောပါတယ်။ဒီလိုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါအေရခိုင်လက်နက်ကိုင်ဘက်ကဖမ်းဆီးသွားတဲ့ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယနိုင်ငံသား၅ဦးချင်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်စကပြား၂ဦးဆက်လီသမားနှုတ်အပါဝင်၁၀ဦးတို့ကိုပြန်လည်လွတ်မြောက်ရေးအတွက်အိန္ဒိယဆိုရကအချိန်မီကြားဝင်ဆောင်ရွက်ခဲ့တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကနိုဝင်ဘာလ၅ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ပေါ်အေအေပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်။
အိုးဝေးတင်တယောက်ကလွေးရင်ကျန်တဲ့၉ယောက်ပေါ့နော်အဲ့ဒီဥစ္စာတော့ပဲဆက်ပစ်လိုက်တာဆိုတော့အိုးဝေးတင်ကိုတော့ကျွန်တော်တို့ဟိုဆစ်ဆစ်စရာတွေရှိသေးတဲ့ဆက်ပြီးတော့ထိန်းသိမ်းထားတာရှိသူတို့ထောက်ပြန်ချက်တော့ကျွန်တော်လည်းတွေ့တယ်ပုံမှန်နေပြီးတော့ကျွန်တော်တို့ဒီလုံခြုံရေးဆစ်ဆစ်တဲ့အချိန်မှာဟိုတွေ့တဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်မလို့ဆစ်ဆစ်ပြီးတာနဲ့ကျွန်တော်တို့ကမလိုအပ်တဲ့လူတွေကိုချက်ချင်းပြန်ထွက်တာဖြစ်တယ်ဆိုတော့ဘယ်သူဖိအားကြောင်မှလွတ်တဲ့ဥစ္စာမျိုးတော့မဟုတ်ဘူး
အိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပြန်လည်လွှတ်မြောက်လာပြီလို့လည်းသတင်းတွေပေါ်ထွက်နေပေမဲ့ဥဝေတင်ရဲ့ဇနီးဖြစ်သူတော်ခင်ဤစင်ကတော့ဒုမရဲ့ခင်ပွန်းဖြစ်သူလွှတ်မလာသေးဘူးလို့ပြောပါတယ
်။ဟုတ်ပါမလားဒီပါ။ဟောမမထမကြောင်းဘာမကြောင်းကမင်းကသူ့ဖုန်းတစ်ချက်ဖြင့်လေနော်။ဒီကရဲ့အကောင့်နဲ့လေသူတို့ဘုံတုံးသေးတယ်။သူမဟုတ်ဘူးသူတို့တွေတောင်းတာဖြစ်နေ။တခြားနဲ့နိုင်တုံးစင်မှာဖုန်းဖွင့်သေးတယ်။ဒီညမှာလေသူ့ကိုလိုင်းဖွင့်ထားတယ်။ဘာမှဖြစ်တယ်လို့မရဘူးပေါ့နော်။
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းမြင့်နယ်ပလက်ဝမ်မြို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုကလတန်မြို့ကျောင်းတိုင်းဆက်လီနဲ့စီးနင်းလာတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပါဝင်10ဦးကိုအေအေရခိုင်လက်နက်ကိုင်ဖွဲ့ကလမ်းကူးလက်မှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။နိုဝင်ဘာလ4ရက်နေ့မနေ့မှာလွှတ်တော်ကိုယ်စားလှယ်သူကလွှဲပြီးအလုံးကိုလှုပ်ပေးခဲ့ပေမဲ့အိန္ဒိယဝန်ထမ်း5ဦးထဲမှာသူကတော့အေအေဖွဲ့ကဖမ်းဆီးထားချိန်မှာနှလုံးမောဖောက်ပြီးတေဆုံးသွားခဲ့ပါတယ်။သူ့ရဲ့ရုပ်အလောင်းကိုပြန်လည်လွှတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား4ဦးနဲ့အတူစစ်တွေမြို့ကိုတည်ဆောင်ခဲ့ပြီးအိန္ဒိယနိုင်ငံကိုဆက်လက်ထွက်ခွာဖို့နိုဝင်ဘာလ9ရက်နေ့မှာပဲစစ်တွေကနေရန်ကုန်မြို့ကိုထွက်လာကြပြီလို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကဆိုပါတယ်။အခုလိုအိန္ဒိယနိုင်ငံသားတူဆုံးမသွားတဲ့အတွက်နှစ်နိုင်ငံကြားတာဏမာရေးရရှုပ်ထွေးမှုတွေဖြစ်လာနိုင်ပြီးအိန္ဒိယနဲ့မြန်မာစစ်သားတို့ပေါင်းပြီးအေအေကိုစစ်ရေးရဖိအားပေးလာနိုင်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့အေအေပြောခွင့်ရခိုင်ဒုက္ခကတော့အိန္ဒိယဆိုရအနေနဲ့ရခိုင်လက်နက်ကန်အေအေပေါ်မှာစစ်ရေးရဖိအားပေးမယ်မထင်ကြောင်းဆိုပါတယ
်သူတို့ကဒီအစိုးရအချင်းချင်းကိုပေါင်းဆောင်ရွက်မှုတွေကတော့ဟိုချင်းနေကြတာပဲလေဟိုအိန္ဒိယအနေနဲ့ကတော့အဲ့လိုမျိုးကိုပေါင်းပြီးတော့ကျွန်တော်တို့ကိုရှင်းမှုဆိုတဲ့ဥစ္စာကအဖြစ်နိုင်ချေတော့နေတယ်လို့ထင်တယ်။ဘာကြောင့်လဲဆိုကျွန်တော်တို့ကသူတို့ရဲ့ယာတူလေးမဟုတ်ဘူးလေအဲ့လိုမျိုးကြည့်တော့သူတို့လုံးမလို့တော့ကျွန်တော်တို့ဘက်ကမယူဆဘူးကြာ
လက်ရှိဖမ်းဆီးခံရဆဲလွှတ်တော်ကိုယ်စားလှယ်ဥဝေတင်ဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေအေရဲ့တရင်အချက်အလက်တွေကိုစုံစမ်းမှုခုမီလူငယ်ဖွဲ့ကိုလှုပ်ဝက်ဖွဲ့စည်းထားတဲ့ပြင်နိုင်ငံရေးရအေအေတပ်ဖွဲ့ကိုစိုက်ခတ်နေသူဖြစ်တာကြောင့်ဆက်လက်ထိန်းသိမ်းထားဆဲဖြစ်ပြီးဘယ်ချိန်ပြန်လွှတ်မယ်ဆိုတာမပြောနိုင်သေးဘူးလို့အေအေပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်အနေဒီမျိုးရဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတောက်တာမျိုးညို့ကတော့အခုလိုဖမ်းဆီးပြီးမှဆွဆွဲတဲ့ပုံမှာမသိလျော်ဘူးလို့ဆိုပါတယ
်ဆွဆွဲထားတဲ့ဆွဆွဲချက်တွေကလည်းဒီလွတ်လပ်တဲ့အဲ့ဒီဒီအင်းနဲ့ဒါဒီရှင်းကိုရပါတယ်လို့ထင်ပါတယ်မိမိတို့ဖမ်းဆီးပြီးမှဒီဆွဆွဲချက်တွေထုတ်နေကြတယ်မသိလျော်ပါဘူးလို့ပြောကြပါတယ
်ဥဝေတင်ဖမ်းဆီးခံရတဲ့ကိစ္စပေါ်မှာချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ချင်းလူခုရေးဖွဲ့ခုမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီခုမီလူငယ်များတင်စတဲ့အဖွဲ့အစည်းတွေကြီးညာချက်အသီးသီးထုတ်ပြန်ခဲ့ကြပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ